Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။အခုချိန်မှာခရစ်တော်ကိုမျော်လင့်တော်တတ္တမနှင့်အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါရယ်ရှင်
ရလင်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာကီလိုဟတ်11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။သောတာရှင်များရှင်။အာရောတెంပရာမန်လာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင်။
ဆေးပင်များခန္ဓာမှာနန္ဒစီအပင်ရဲ့ဆေးဘဝင်ပုံအကြောင်းလေးကိုကျမမေသူကတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်နန္ဒစီအပင်ကယာတီပင်မျိုးဖြစ်ပါတယ်။နန္ဒစီအပင်အရွက်နာလေးတွေကခွဲသွားစိတ်ပုံစံဖြစ်ပြီးရွက်ဖြားချွတ်ပါတယ်။မွေးရနေရှိတဲ့နန္ဒစီအပင်ရဲ့အပွင့်လေးတွေကပန်းနုရောင်နဲ့အဖြူရောင်ဖြစ်ကြပြီးပင်စီထိတ်မှအတွဲလိုက်ပွင့်တတ်ကြပါတယ်။နန္ဒာစီအပင်ရဲ့ဆေးဘက်ဝင်တဲ့အစိတ်ပိုင်းတွေကတော့အမြင့်ပဲဖြစ်ပါတယ်ရှင်။နန္ဒာစီအပင်မှာဆေးနှီးဖော်ဆက်ပုံနဲ့ဆေးတောက်ပုံဆေးညွှန်းလေးကိုဖော်ပြပေးချင်ပါတယ်ရှင်။နန္ဒာစီအပင်ရဲ့အမြင့်မုတ်ထမင်းစားစွန်းနှစ်စွန်းကိုရင်သွေးတောက်ရိပ်ခွက်တစ်ခွက်နဲ့ရောပြီး15မိနစ်ကြာစိမ်းထားပေးမယ်ဆိုရင်နန္ဒာစီဆေးရည်ကိုရရှိပါတယ်။နန္ဒာစီဆေးရည်အနည်းငယ်ကိုရင်နဲ့ရောပြီးနေ့အချိန်မှာတောက်ပေးမယ်ဆိုရင်ခေါင်းတစ်ချမ်းကယောဂါပန်းနာရင်ကျက်ယောဂါကြက်တက်ခြင်းနဲ့စိတ်ချောက်ချားခြင်းဖြစ်တဲ့ယောဂါတွေကိုတတပြောက်ကင်းစေပါတယ်ရှင်။အိပ်ပျော်တဲ့ယောဂါတွေအနေနဲ့အိပ်ရဝန်ကနေအချိန်တစ်ခွက်တောက်ပေးမယ်ဆိုရင်နှစ်ချိုက်စွာအိပ်ပျော်စေပါတယ်။နန္ဒာစီဆေးရည်ကိုပြားရည်ရှောက်ရည်တွေနဲ့ရောပြီးတောက်နိုင်ပါတယ်ရှင်။သတိပြုရမယ့်အချက်ကတော့နန္ဒာစီဆေးရည်ကိုဆွဲပြီးတောက်သုံးပါကခေါင်းကိုက်ခြင်း၊မူးဝေ့ခြင်း၊မျက်စိမုန်ခြင်းအိပ်ရထချိန်မှာစိတ်မကြည်မလင်ဖြစ်ခြင်းများခံစားရတတ်ကြောင်းပြောကြားရင်ဆေးစွမ်းထက်တဲ့ဆေးပင်များခန္ဓာမှာနန္ဒာစီဆေးပင်ရဲ့ဆေးဘက်ဝင်ပုံနဲ့ဆေးတောက်ပုံဆေးညွှန်းလေးကိုဖော်ပြပေးလိုက်ရပါတယ်ရှင်။သောတာရှင်များရှင်ဆေးစွမ်းထက်တဲ့ဆေးပင်များခန္ဓာမှာနန္ဒာစီအပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းကြားသိခဲ့ရသလိုနောက်လာမယ့်အချိန်တွေမှာဘလို့ဆေးဘက်ဝင်အပင်ရဲ့အကြောင်းတင်ဆက်ပေးဦးမလဲဆိုတာသိရလေအောင်စောင့်မျှော်နားဆင်အားပေးကြပါအောင်လားရှင်။သောတာရှင်များအနာရောဂါပြေအောင်ပေါင်းမှကင်းဝေးနိုင်ကြပါစေရှင်။ပေးမယ်
တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရတမဆရာဦးတိမောင်ဆံမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ချစ်တော်တမမိတ်ဆွေများမင်္ဂလာပါလို့ရှိစွာနှုတ်ခွန်းဆက်တာပါတယ်။ဒီနေ့မင်္ဂလာရှိသောနေ့တင်ပါလို့ရှိရင်ချစ်တော်မိတ်ဆွေများစံမာချင်းပျော်ရွှင်ချင်းညီတဲ့ချင်းပြပြပြည့်ဝဆုံးလင်ကြပါစေလို့လည်းရှိဥစွာပထမဆုတောင်းဆန္ဒပြုချင်ပါတယ်။ဒီနေ့မျောနေတဲ့ဓမ္မဒေသနာအနေမှာဆက်လက်ဝေငှသွားမယ့်သတင်းစကားကတော့တတိယအမည်အမျိုးစားခရစ်တော်ပြောခဲ့တဲ့ပုံပမာတဲကနေမှာတတိယအမည်အမျိုးစားကိုကျွန်တော်လေ့လာကြပါစို့ပထမကတော့ကျွန်တော်တို့လမ်းလိုက်ကြတဲ့မျိုးစိလမ်းမည်မျိုးစားကိုကြားခဲ့ပြီးပြီဒုတိယကတော့ကျွန်တော်ကြောက်ပေါ်များတဲ့အရတ္တိတာမှာကြားတဲ့မျိုးစိကြောက်ပေါ်မှာကြားတဲ့မျိုးစိအကြောင်းအရာသဘင်ကိုကျွန်တော်ကြားခဲ့ပြီးကြောက်ပေါ်ကြောက်ရဲ့မြေကြီးပေါ်မှာเนาะဒီနေ့ကတော့တတိယအမည်အမျိုးစားဒီနေ့ခရစ်တော်ဘုရားကကျွန်တော်တို့ကိုချစ်တဲ့ခါမှာကျွန်တော်တို့ကိုဒီမြေမျိုးစားတွေနဲ့နှိုင်းရှင်ပြီးတော့ယနေ့သူ့ရဲ့သတင်းစကားကိုဘလို့လက်ခံကြမလဲဘလို့နေအဖြစ်သတင်းစကားကိုလက်ခံပြီးတော့ဘလို့ဖျားသခင်ကိုဘလို့ယုံကြည်ရမလဲဆိုတာကိုညွန်ပြနေတာဖြစ်ပါတယ်ချစ်တော်မြေစီတို့တတိယမြေမျိုးစားတို့လို့ရှိရင်စိတ်အာယုံပြန့်လွင့်စွာဖြင့်တရားစကားကိုကြားနာတတ်တဲ့နှလုံးသားကိုပုံဆောင်ထားပါတယ်เนาะစိတ်နှလုံးသားကစုစည်းမှုမဟုတ်ဘဲနဲ့အာယုံတွေပြန့်လွင့်ပြီးတော့ဒီတရားစကားကိုကြားနာတဲ့နှလုံးသားမျိုးဖြစ်ပါတယ်ဒါကြောင့်ရှင်မသက်ခန်းကြီးဆက်သောအငယ်ခုနှစ်မှာလို့ရှိရင်အချို့တော်မျိုးစေးတို့သည်ဆိုးပင်တွင်ကြတဲ့ဖြင့်ဆိုးပင်တို့သည်ကြီးပွား၍ညှင်းဆဲကြ၏ချစ်တော်မိတ်ဆွေတို့တရားစကားကိုကြားပြီးတော့လက်ခံပေမဲ့လည်းအသက်တာရဲ့ဆိုးရင်စရာများစုံစမ်းနောက်ဆက်ခြင်းများလောကီကြောကမှုများတို့ရှင်ဝင်ရောက်လာတဲ့ခါမှာအဲ့ဒီအရာဟာတို့ရှင်ဂျုံကြည်သူများရဲ့စိတ်ကိုလောကဘက်သို့ရိမ့်ရိုင်စေပြီးတော့စိတ်အာယုံလွဲပြောင်းစေခဲ့ပါတယ်ဒါကြောင့်စူပေါ်တဲ့မြေပေါ်မှာမျိုးစေ့ကျဲခြင်းအကြောင်းအရာနဲ့ခိုင်းနှိုင်းထားတာဖြစ်ပါတယ်ဒီနေရာမှာလို့ရှိရင်စိုးရင်ကြောင်းတမှုနဲ့စီးစိမ်ဥစ္စာကိုစူးများအဖြစ်သခင်ယေရှုကဖော်ညွှန်းထားပါတယ်။ဒါကြောင့်သခင်ယေရှုကဖော်ညွှန်းထားတာလို့ရှိရင်စိတ်ဝင်စားဖို့ရာကောင်းလာပါတယ်ချစ်တော်မိတ်ဆွေတို့။သခင်ယေရှုချိန်ကပဲအဲ့ဒီအရာများလို့ရှိရင်မှန်ကန်ကြောင်းတွေ့ရပါတယ်။သခင်ယေရှုအနေနဲ့ချမ်းသာကြွယ်ဝတဲ့သူများအနေနဲ့ကောင်းကင်ဝင်ဖို့ရန်ခက်ခဲသူများဖြစ်ကြောင်းသတိပေးဟောကြားခဲ့တာကိုလည်းတွေ့ရပါတယ်။နောက်တတိယလို့ရှိရင်သခင်ယေရှုတည်ကိုလာတယ်။ကိုရောကျွန်တော်ကလို့ရှိရင်ထာဝရတဲ့ရဖို့ရတယ်ဘာလို့ရမလဲခရစ်တော်ကိုမေးခဲ့တယ်ခရစ်တော်ကမေးခဲ့တဲ့ခါမှာခရစ်တော်ကဆိုရှင်တထေးလေးကိုလွယ်လွယ်လေးပဲပြောတယ်ဒါဆိုရှင်မေးပညာတော်ကလေးကိုစောင့်ဘုရားသခင်ကသူ့ရဲ့သားသမီးတွေကိုသူ့ရဲ့တရားလမ်းတိုင်းလိုက်ဖို့ရတဲ့ပညာတော်ကိုစောင့်ရှောက်ဖို့ဥပဒေကိုလိုက်ရှောက်ဖို့ရတဲ့လိုအပ်တယ်ဆိုတဲ့အကြောင်းပြောပြတဲ့ခါမှာဟာကိုတော့ကျွန်တော်ကဒီဥပဒေတွေကိုငယ်တဲ့တောင်ချစ်ခရီးဘွားနဲ့စားပြီးတော့မိဘလည်းတုံတင်နေဘာသာတရားလည်းတုံတင်နေတဲ့အကြောင်းကျွန်တော်လိုက်ရှောက်ပြီးသားပဲကဲဒါဆိုရှင်မေးတော့တကုလို့သိတယ်အဲ့ဒါကတော့ဗာလဲဆိုတော့မင်းကပစ္စည်းဥစ္စာဒနာရှိတယ်။အဲ့ဒီတော့ကြောင့်မင်းရဲ့ပစ္စည်းဒနာဥစ္စာတွေကိုရောင်းပြီးတော့ မင်းရဲ့အိမ်နာနေခြင်းမုတ်ဆိုးမတွေစာရည်သားငါမခေါင်းပါတဲ့သူတွေလိုအပ်နေတဲ့သူတွေကိုဝင်ငှပေးပြီးတော့စင်ရသားတွေကိုဝင်ငှပေးပြီးတော့အဲ့ဒီရပြီးရတယ်မင်းငါနောက်ကိုလိုက်အဲ့ဒါဆိုလို့ရှိရင်မင်းအတွက်ထာဝရလမ်းကိုရှောက်ရမယ်ပြောတဲ့အခါမှာဒီတထေးလေးရပါဖြစ်လဲသူ့ဤမှာရှိတဲ့ပစ္စည်းဥစ္စာတွေကိုထိပါလာတဲ့အခါမှာသူ့နဲ့ချွေးရနဲ့သင်းသွင်းနဲ့ရှာထားတဲ့အရာတွေပေါ်မှာသူဘယ်တော့မှလဲလို့မရှုံဆုံးနိုင်ဘူးသူ့ရဲ့ပစ္စည်းတနာအုပ်ထားတွေဘယ်တော့မှမပြောက်ချင်ဘူးပစ္စည်းတနာဥစ္စာပေါ်မှာဇိန်နဲ့မိန်နဲ့အေးအေးဆေးဆေးနေကျင်သေးတယ်ဒါကြောင့်ပစ္စည်းတနာဥစ္စာကိုကျွန်တော်တို့ကလွယ်လွယ်နဲ့မစွန့်ပစ်ချင်ကြဘူးပစ္စည်းတနာဥစ္စာကကျွန်တော်တို့ရဲ့အသက်တာကိုဆွဲလန်းစေတယ်အဲ့တော့ကြတဲ့ထေးလေးကနောက်ဆုံးခရစ်တော်ကိုကြောခိုင်းပြီးတော့ထွက်ခွာသွားခဲ့တယ်ထာဝရအသက်နဲ့တရင်ကအတော်တွင်နဲ့ရွေးချယ်ခဲ့တဲ့အရာကချစ်တော်မိတ်ဆွေဒီတထေးလေးရဲ့ပုံပမာမှာကျွန်တော်တို့ရဲ့အသက်တာကိုပြန်လည်ပြီးတော့ညွန်ပြနေတာဖြစ်ပါတယ်။လောတာရဲ့မယားကိုလည်းကြည့်လိုက်အောင်။နောက်သူ့ဟာတော့ရှင်စေသောတုံတဲ့ဂေါမုရမြို့မှာဖယားသခင်ကထွက်ခိုင်းတဲ့အခါမှာသူ့မှာကဘာဖြစ်လဲဆိုတော့အဲ့ဒီတိုင်းပြည်မှာသူမခြံခဲ့တဲ့ခြံထားခဲ့ရတဲ့သူမရဲ့အိုးအိမ်တွေသူမရဲ့ပစ္စည်းပစ္စယတွေသူမရဲ့မွေးထားခဲ့တဲ့ဖယားကောင်းကြီးပေးခဲ့တဲ့တိရစ္ဆာန်တွေသူမဒနာဥစ္စာတွေကိုအုံနောက်ထဲမှာစဉ်းစားပြီးတော့ပြေးတဲ့ခါမှာအချိန်တန်တဲ့ခါနောက်ကိုလှည့်ကြည့်လိုက်တဲ့ခါကျတော့လောတာဟာလောတာရဲ့မယားဆိုရှင်ချက်ချင်းပဲစားတိုင်ဖြစ်သွားတယ်။နောက်ချစ်တော်မိတ်ဆွေတို့ပစ္စည်းတနာဥစ္စာကကျွန်တော်တို့ကိုမမောစီတယ်။ကျွန်တော်တို့ကိုလောဘတက်စီတယ်။ကျွန်တော်တို့ရဲ့ဘဝတက်တာမှာအတော်မတတ်နိုင်ဘဲနဲ့ကျွန်တော်တို့ကိုဖျားသခင်တန်ရတယ်ပဲဖြည်းဖြည်းနဲ့ဝေးကွာစေခဲ့တဲ့အရာဖြစ်ပါတယ်။ဒါကြောင့်ကြမ်းကြက်အချို့ကိုကျွန်တော်စဉ်းစားကြည့်ကြပါစို့။သခင်ယေရှုကငါအမှန်ကန်ဆိုဒီကငွေရတတ်တော်သူဒီကောင်းကင်နိုင်ငံတော်သို့ဝင်ခဲ့လာသည်ရှင်မသက်ခိုင်းဆက်ကိုငွေ23ပါဖော်ပြထားပါတယ်ဒါတရားပွဲတွေပဲကြည့်လိုက်ပါအောင်ငွေများတကယ်တကယ်စီးပွားရေးရှာနေတဲ့လူဘယ်တော့မှတရားပွဲလာနားမထောင်ပါဘူးเนาะဒါကြောင့်ယေရှုကငါမင်္ဂန်ဆိုတဲ့ကငွေရတတ်တော်သူဒီကောင်းကင်နိုင်ငံတော်ကိုဝင်ခဲ့လာတယ်တဲ့ကောင်းကင်နိုင်ငံကိုဝင်ဖို့ရန်အတွက်ခက်ခဲရှိတယ်နောက်ကြမ်းကြက်တစ်ခုကတော့တနည်းကငွေရတတ်တော်သူတို့ဒီအမင်္ဂလာရှိကြ၏အကြောင်းမူကသင်တို့ဒီမိမိတို့တတချင်းကိုယခုခံရကြ၏တဲ့။ဒါကြောင့်ငွေရတဲ့သူတွေအားလို့ရှိရင်အမင်္ဂလာရှိကြတယ်။ဘလုံးနီးအဖြစ်ငွေရှာကြတယ်လေ။နော်ဘလုံးနီးအဖြစ်စီးပွားရေးရှာကြမလဲစဉ်းစားကြည့်ပါ။ဒါကြောင့်ဘုရားသခင်ကပဲလေ။သင်တို့ဒီတတချင်းကိုယခုခံရတယ်။ဒါကြတဲ့ကျွန်တော်ငွေတွေကျွန်တော်တို့ရဲ့ဒနာဥစ္စာတွေစီးစိမ်တွေကယခုလောလောဆယ်အတွက်တော့ကောင်းတယ်။အဆင်ပြေတယ်။နော်ကျွန်တော်စိမ်နဲ့နေနိုင်တဲ့လူရဲ့ဘောင်ထဲမှာလို့ရှိရင်အဆင်မြင့်မြင့်နဲ့နေနိုင်တယ်။အဆင်မြင့်မြင့်နဲ့သွားနိုင်တယ်လာနိုင်တယ်။နော်ဟိတ်ဟန်တဲ့အခြေအကျကျွန်တော်တို့နေနိုင်တယ်။တို့ပေမဲ့လည်းဒါတည်င်ကလေးပဲယခုချိန်ပဲခန်းစားရမှာနောင်ရေးအတွက်သင်ဘဝတက်တာမှာမစိတ်ချရဘူးဒါကြောင့်ရှင်လူကခိုင်း6ငွေ24မှာအတိအလင်းဖော်ပြတာတယ်ဒါကျွန်တော်တို့ရဲ့တက်တာမှာတဘဝတာဒီခဏတာလေးအတွက်အသက်ရှင်ဖို့ရန်အတွက်မဟုတ်ဘဲနဲ့တဘဝတာအတွက်နောင်ရေးအတွက်ကျွန်တော်စိတ်ချဖို့ရန်အတွက်အရန်ကြီးကြည့်ပါတယ်ဒါချစ်တော်မိတ်ဆွေထိုကြမ်းကြက်များကိုစဉ်းစားကြည့်ပါသခင်ယေရှုချိန်ကအဲ့ဒီစကားကိုမှန်ကန်နေမယ်ဆိုရင်ယခုချိန်ကိုပြန်လှည့်ပြီးတော့စမ်းစစ်ကြည့်ပါကျွန်တော်ယခုချိန်မှာတော့ယောဝိတုပစ္စည်းများတခါတည်းအငန်းများလောက်အောင်လိုချင်တတ်မှတ်ခြင်းနဲ့ယခုမှာဆိုချင်အချိန်ကာလဖြစ်ပါတယ်နော်များကြီးပဲကျွန်တော်ယောဝိတုပစ္စည်းတွေများကြီးပဲကျွန်တော်တွေ့တာနဲ့လိုချင်နဲ့ကျွန်တော်ယူချင်နဲ့ဆန္ဒရှိတယ်နော်အပေများလောက်ပို့ပြီးတော့မှန်ကန်နေလိမ့်မယ်လေချစ်တော်မိတ်ဆွေချမ်းသာကြွားမှုဟာလူတဦးတယောက်အာဆိုချင်အချိန်တိုတွင်ဖြစ်စည်းခြင်းမဟုတ်ပဲနဲ့တဖြည်းဖြည်းနဲ့လူကိုဆုပ်ယုပ်ဖြစ်စည်းစေတဲ့အရာတစ်ခုဖြစ်ပါတယ်သခင်ယေရှုရဲ့ပေါင်းပင်ဥပမာကဲ့သို့ကြွယ်ဝမှုပါလို့ရှိရင်တဖြည်းဖြည်းနဲ့ရှင်တန်ကြီးထွားလာပြီးတော့လူတယောက်ရဲ့ဇာတိတောက်ကိုပျက်စီးစေတဲ့အရာဖြစ်ပါတယ်။ဒါကြွယ်ဝချမ်းသာခြင်းပါလို့ရှိရင်အမှားတို့အပြစ်မဟုတ်ပဲမဟုတ်ပါဘူးချစ်တော်မိတ်ဆွေတို့။သို့ပေမဲ့လည်းချမ်းသာကြွယ်ဝမှုဟာကျွန်တော်တို့ခရစ်တော်ထံမှဝေးကွာစေတဲ့အရာတစ်ခုဖြစ်ပါတယ်။နောက်အရာတစ်ခုဖြစ်ဖို့ရန်အတွက်အရေးကြီးပါတယ်မိတ်ဆွေ။ဒါရှင်မသက်ခိုင်းဆက်တော်ငယ်နဲ့ဆန်းတဲ့နှစ်ပါလို့ရှိရင်စိုးပင်တွေအစ်စ်ကြမ်းခြင်းအကြောင်းအရာကတရားစကားကိုကြား၍လောကီမှု၌စိုးရိမ်ခြင်းနှင့်စည်းစိမ်ဥစ္စာ၏လှည့်စားခြင်းသည်တရားစကားကိုလွမ်းမိုးညင်ဆဲတတ်သောကြောင့်အသီးမသိနိုင်ဟုဆိုလိုသည်။ဒါကြောင့်စိုးပင်မှာကြားတဲ့မျိုးစေ့ကလို့ရှိရင်စိုးပင်ရဲ့ခြုံရွယ်တွေရဲ့အောက်မှာပေါက်ရတဲ့အဆိုတတ်ရှိတဲ့အပင်ပေါက်တယ်။ဒါပေမဲ့အပင်ကိုမိတ်ဆွေစဉ်းစားကြည့်ပါ။ခြုံရွယ်ပိတ်ပေါင်းနေကြားထဲမှာလို့ရှိရင်အပင်ပေါက်လာတဲ့အခါမှာအပင်ကတော့လီတိလီတာဖြစ်နေမှာပဲ။နော်။သူကလီတိလီတာဖြစ်နေမယ်ကြီးထွားဖို့ရန်အတွက်ခဲရင်းတယ်ဘာကြောင့်လဲသူရဲ့ပတ်ဝန်းကျင်ကားလို့ရှိရင်ဝိုင်းပြီးတော့ထိုးနှက်ထားတယ်။ဒါကြောင့်ဒီနေ့ကျွန်တော်လောကရဲ့အလယ်မှာအသက်ရှင်ရတဲ့ခါမှာဒီနေ့လောကရဲ့စီးစိမ်ဥစ္စာတွေလောကရဲ့တတ်မဲ့ခြင်းတွေလောကရဲ့အရာတွေကကျွန်တော်တို့ပေါ်မှာဝိုင်းပြီးတော့ထိုးနှက်နေတဲ့ခါမှာယနေ့ကျွန်တော်တို့ကအဲဒီကြားထဲမှာပေါက်နေရတဲ့စူးပင်ကြားထဲမှာပေါက်နေရတဲ့အစိတ်လေးလို့ဖြစ်နေပြီသလား။အဲ့ဒီတော့ကျွန်တော်တို့တက်တာကိုပြန်လည်ပြီးတော့ဆန်းစစ်ပါ။ခရစ်တော်တင်းနှလုံးသားကိုကြည့်နေတယ်။ ခရစ်တော်ဘုရားသင်းနှလုံးကားကိုကြည့်ပြီးတော့အဲ့ဒီလိုမျိုးစင်မျိုးမဖြစ်ဖို့ရတဲ့ခရစ်တော်ကသင်ကိုအားပေးနေတယ်။သင်ကိုယခုချိန်မှာခရစ်တော်ကဆိုချင်ဖိတ်ခေါ်နေတယ်။သင်ကိုငါထံသို့လာပါငါသည်ချမ်းသာပေးမယ်။ယနေ့ကျွန်တော်တို့လောကရဲ့ချမ်းသာကိုမရှာနဲ့ခရစ်တော်ကိုသွားထံကိုသွားပြီးတော့ခရစ်တော်ပေးတဲ့ချမ်းသာခြင်းကိုကျွန်တော်ရရှိဖို့ရတဲ့ရန်ကြည့်ကြည့်တယ်။ဒါသင်ရဲ့နှလုံးသားတကားကိုဖွင့်ရပြီးတော့ယနေ့ကျွန်တော်တို့ကြားနာခဲ့ရတဲ့စိုးကြုံစိုးပြေပေါ်မှာကြားတဲ့မျိုးစစ်မျိုးမဟုတ်ပဲနဲ့ကျွန်တော်တို့ရဲ့ဒီမျိုးစေ့ရလို့ရှိရင်ဖရာသခင်တကယ်နှစ်သက်မြန်လို့တဲ့မျိုးစေ့ပမာအသက်တာကိုရှင်သန်ပြီးတော့ဖရာသခင်နဲ့တူကျွန်တော်တို့ကဆိုရှင်လက်ပေါ်နဲ့ဒီအသက်ရှင်ကြတဲ့သားသမီးများဖြစ်ဖို့ယနေ့လောကရဲ့ထိုးနှက်မှုတွေလောကမှာရှိတဲ့အရာတွေကကျွန်တော်တို့နားမှာဝိုင်းရနေတယ်ရုပ်ဝတ္ထုပစ္စည်းတွေလည်းဝိုင်းရနေတယ်ဒီအရာတွေကိုကျွန်တော်တို့ကဆိုရှင်စူးညောင်ခလုတ်တွေဖြစ်နေတယ်ဒီစူးညောင်တွေကကျွန်တော်တို့နားမှာဝိုင်းရနေတဲ့ခါမှာယနေ့အဲ့ဒီထဲကနေကျွန်တော်ထိုးထွက်နိုင်ဖို့ရန်ကခရစ်တော်ကိုကြည့်ဖို့ခရစ်တော်ကလည်းတင်နှလုံးသားကိုကြည်နေတယ်တင်ကိုဖိတ်ခေါ်နေတယ်ဒါကြောင့်တင်လည်းခရစ်တော်ဒီကိုအရောက်လှမ်းပြီးတော့ကျွန်တော်ရဲ့ဘဝတက်တာကိုပုံအပ်ပြီးတော့သက်ရှင်ကြပါစို့လို့အားပေးတိုက်တွန်းနေနေကိုချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးကြိုဝါမြတ်ပြတ်ဆောတော်ဖခင်ခင်တာမှာအကောင်းကြီးမလာများကျေးဇူးပါပ
တဲ့မြမပိုင်းအစီအစဉ်ကိုဆက်လက်တင်လွှင့်နေပါရခင်ဗျာတောရရှင်ကလေးတို့ရေကလေးတို့ဝิญဉ်ခွန်အားတိုးပွားပြီးအသည့်အလိမ်မှာဉာဏ်ပညာကြွယ်ဝဖို့တမန်ကျမ်းစာပုံမြင်အားဖြင့်ဆုံးမတုန်တင်ပုံကိုနာတော်သားဆင်ရမယ့်အချိန်ရောက်လာပါပြီ
မျော်လင့်ချင်းမြမအသာလွင့်အစီအစဉ်ကိုမျော်လင့်ဆောင်စားနာတော်တဆင်နေကြတဲ့တူလေးတူမလေးတို့အားလုံးကျမ်းမာရွှင်လန်းကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေဒီနေ့တော်လေးလတ်လတ်ပြောပြမယ်မသားဖွယ်ရာပုံပြင်လေးကတော့တမချန်းစာပုံပြင်တစ်ခုဖြစ်တဲ့ယေရှုကြွလာမယ့်နမိတ်ဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေနမိတ်ဆိုတာလူမျိုးတိုင်းမှာရှိတယ်ကွယ်လူမျိုးတိုင်းကလည်းယုံကြည်ကြတာများတယ်ကွယ်အကြောင်းတစ်ခုခုဖြစ်ခံပြီးမှဆို နမိတ်ကတော့ရှိတတ်စမြဲပါပဲကွယ်ဒီလိုပဲခရစ်တော်ဒုတိယအကြိမ်ကြွလာကနီးမှလည်းနမိတ်တွေအမျိုးမျိုးရှိတယ်ကွယ်ယေရှုခရစ်တော်ပြောခဲ့တဲ့သူကိုယ်တိုင်ဒုတိယအကြိမ်ကြွဆင်းလာမယ်လို့ပြောခဲ့တဲ့အကြောင်းဟာသူရဲ့တပည့်တော်တွေကိုမရှိမလင်းဖြစ်စေခဲ့တယ်တပည့်တော်တွေကဘယ်တော့များပါလဲအဲ့ဒီကိစ္စတွေဟာဘယ်တော့မှဖြစ်မှာလဲဆိုပြီးမေးကြတဲ့ကွယ်အချိန်အတိအကျလည်းသိချင်ကြတာပေါ့ယေရှုရှင်ကသူ့တပည့်တွေကိုအတိအကျကိုသိဖို့မလိုကြောင်းရှင်းပြခဲ့တယ်အချိန်အတိအကျအစားတပည့်တော်တွေသိချင်တဲ့အချက်နဲ့ပတ်သက်တဲ့သတိပေးချက်တွေဂတိတော်တွေနဲ့နှမိတ်လက္ခဏာတွေကိုပေးခဲ့တယ်ဒူလေးဒူမလေးတို့ရေယေရှုရှင်ကပြောတယ်ဘယ်လိုပြောလဲဆိုတော့ကိုကိုကိုခရစ်တော်ဆိုပြီးပြောတဲ့လူတွေရှိလာလိမ့်မယ်အဲ့ဒီလိုလူတွေရဲ့နောက်ကိုမလိုက်နဲ့မယုံကြည်ကြနဲ့လို့တပည့်တော်တွေကိုမှားကြားထားခဲ့တယ်ကွယ်နောက်ပြီးနမိတ်တွေအနေနဲ့ကတော့ကဘာပေါ်မှာစစ်တိုက်တဲ့အကြောင်းတွေကြားရမယ်စစ်လာတိုက်မဲ့အကြောင်းတွေကိုလည်းကြားရမယ်ဒါပေမဲ့မစိုးရင်ကြားရဘူးတဲ့ကွယ်ဘာဖြစ်လို့လဲဆိုရင်အဆုံးအထိမဖြစ်သေးလို့ပဲပေါ့တူလေးတူမလေးတို့ရေယေရှုရှင်ဟာယေရုရှလင်မြို့ကြီးပျက်စီးမဲ့အကြောင်းဘယ်လိုပြောခဲ့တယ်လဲဆိုတော့ဗိမာန်တော်ကြီးဟာမဖြိုမချပဲကြောက်တစ်ခုပေါ်မှာတစ်ခုမတီးမနေရဘူးအတိတ်ဘယ်ကကြောက်တွေကြေမွတ်ပျက်စီးပြီးမြို့ကြီးရောဗိမာန်တော်ကြီးပါပျက်စီးခြင်းမလားပျက်စီးသွားမယ်ဆိုတဲ့အကြောင်းပေါ့ကွယ်နောက်ပြီးပရောဖက်ဒံယေလဟောထားတဲ့အတိုင်းပျက်စီးတတ်တဲ့ယွန်းရှားပွဲအရာဟာတန်ရှင်းတဲ့နေရာမှာရှိနေတာတင်တို့မြင်ရရင်ယူဒပြည်မှာရှိတဲ့လူတွေတောင်ပေါ်ကိုပြေးကြအိမ်မိုးပေါ်မှာရှိနေတဲ့လူတွေအိမ်ထဲကပစ္စည်းယူဖို့တော့မသွားနဲ့လက်ထဲမှာရှိတဲ့လူတွေအိမ်မှာအဝတ်ပြန်ယူဖို့တော့နောက်ကိုပြန်မလဲနဲ့ပြေးပါတင်တို့ပြေးရမယ့်အချိန်ဟာဆောင်းကာလမှာမကြဥပုံနဲ့မှာလည်းမကြဖို့ဆူတောင်းပါကဘာဥကစပြီးမဖြစ်ဘူးတဲ့အရာနောက်လည်းမဖြစ်မဲ့အရာဟာအဲ့ဒီအချိန်ကာလမှာဖြစ်လိမ့်မယ်လို့တပည့်တော်တွေကိုသတိပေးခဲ့တာပေါ့ကွယ်ယေရှုရှင်သတိပေးချက်ကိုထောက်ရှုစဉ်းစားမယ်ဆိုရင်သူတို့ရဲ့တပည့်သားမျိုးတွေဟာအဲ့ဒီအချိန်ကပြေးလွှာကြရတဲ့အခါဥပုံနဲ့မဟုတ်ရင်ပိုကောင်းတဲ့အကြောင်းသူဟာဝတ်ပြုကိုးကွယ်ရာနေ့ဖြစ်တဲ့ဥပုံနဲ့ကိုရွှေ့ပြောင်းတဲ့အကြံစီတောင်မရှိဘဲယုံကြည်သူသားသမီးတွေကိုပြေးဖို့သတိပေးထားတာဖြစ်တယ်ကွတူလေးတူမလေးတို့ရေယေရှုရှင်ဟာကောင်းကင်နိုင်ငံတော်ကိုတက်ကြွသွားပြီးတဲ့နောက်နှစ်ပေါင်း40ကြာတဲ့အခါမှာယေရှုအတိတ်နှမိတ်ပေးခဲ့တဲ့အတိုင်းယေရုရှလင်မြို့ကြီးကိုရန်သူတွေတိုက်ခိုက်ဖျက်ဆီးတဲ့အတွေ့မြို့ထဲမှာရှိတဲ့ဗိမာန်တော်ကြီးဟာလည်းမိရှုဖျက်ဆီးခြင်းခံခဲ့ရတဲ့ကွယ်အဲ့ဒီစစ်ပွဲမှာလူတသန်းကျော်တေဆုံးပြီး6000ကျော်တုံ့ပန်းအဖြစ်ဖမ်းခံရတယ်ဆိုတာတမိုင်းကမှတ်တမ်းတင်ထားတယ်ကွ။ဖယားရှင်ကိုယုံကြည်သူခရိယန်တွေကတော့ယေရှုရှင်ရဲ့စကားကိုသတိရပြီးအချိန်မီထွက်ပြေးတိမ်းရှောင်နိုင်ကြတဲ့ကွ။အဲ့ဒီလိုထွက်ပြေးတိမ်းရှောင်နိုင်ကြတဲ့အတွေ့တယောက်မှမတေးကြဘူးတဲ့ကွ။တူလေးတူမလေးတို့ရေယေရုရှလင်မြို့နဲ့ဗိမာန်တော်ကြီးပျက်စီးခဲ့တဲ့အကြောင်းကတော့ပြည့်စုံခဲ့ပြီလေ။ဒီလိုပဲယေရှုခရစ်တော်ဟာသူနောက်တပံကြွလာကနီးမှလည်းနမိတ်လက္ခဏာတွေပြောပြခဲ့တယ်။ဒီအကြောင်းကလူတစ်မျိုးနဲ့တစ်မျိုးတနိုင်ကန်နဲ့တနိုင်ကန်ရံပဲ့ပြုကြလိမ့်မယ်။အစာခေါင်းမာတာတွေကာလအလိုက်ဖြစ်ပေါ်တဲ့ရောဂါတွေမြေငလင်လှုပ်တာတွေဖြစ်ကြမယ်။လူတွေဟာတပ်ဖြတ်ခြင်းညင်းဆဲခြင်းခံကြရမယ်။ယေရှုနာမကြောင့်မုန်းခံကြရမယ်။လူတွေဟာဖောက်ပြန်ကြမယ်အချင်းချင်းမုန်းတိကြလိမ့်မယ်မိစ္ဆာပရောဖက်တွေပေါ်လာပြီးလူတွေကိုလှည့်ပြမယ်မတရားတာတွေများပြီးချစ်ချင်းမြတ်တာခေါင်းပါမယ်နောက်ပြီးပိုတတိထားရမယ့်အချက်ကခရစ်တော်ဟိုအရမှရှိတယ်ခရစ်တော်ဒီအရမှရှိတယ်တောမှရှိတယ်တိုက်ခန်းမှရှိတယ်လို့ဆိုပေမဲ့မယုံကြရဘူးကွနေလနဲ့ကျေတို့ဟာလည်းထူးဆန်းတဲ့နမိတ်တွေဖြစ်မယ်ရုပ်ခနဲနေဟာမိုက်သွားမယ်လလည်းအယောင်မပေးတော့ဘူးကျဲတွေလည်းကြွေပြီးကောင်းကင်တကူးတွေတုံလုံးကြမယ်တဲ့ကွယ်လူတွေဟာပျော်ပွဲရွှင်ပွဲတွေနဲ့အချိန်ကုန်နေကြမယ်ထိမ်းများစုံမဲ့မှုတွေများပြားလာမယ်စီးပွားရေးတွေနဲ့လုံပန်းနေကြပြီးတတိမဲ့တဲ့အခြေအနေတွေရှိနေကြမယ်တဲ့ကွယ်ဒူလေးတူမလေးတို့ရေတင်းပေါ်သဖန်းပင်လိုအပင်တွေဟာအခက်အလက်နှုတ်ပြီးအရွက်နှုတ်ထွက်လာတဲ့အခါ နှွေကာလနီးပြီဆိုတာသိကြတာပေါ့ကွယ်ဒီလိုပဲယေရှုခရစ်တော်ကြွလာကနီးမှလည်းပြောပြခဲ့တဲ့နှမိတ်တွေပြည့်စုံပြီဆိုရင်ယေရှုခရစ်တော်ဟာဘုံတကိုအာနုဘော်ကိုဆောင်ပြီးကောင်းကင်တမန်အချံယံနဲ့ကြွဆင်းလာမှာဖြစ်တဲ့အတွက်ကြိုးဆိုးနိုင်အောင်အစဉ်သင့်ဖြစ်အောင်ပြင်ဆင်ထားကြရပါမယ်ကွယ်ဒါကြောင့်တူလေးတူမလေးတို့အားလုံးလည်းယေရှုခရစ်တော်ဒုတိယအကြိမ်ကြွဆင်းလာမဲ့အတိတ်နှမိတ်ကိုသိရှိပြီးတဲ့နောက်မှာယုံကြည်ခြင်းအပြည့်နဲ့စောင့်မျှော်ရင်းကြိုးဆိုနိုင်ကြပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့အားလုံးကျမ်းစာပုံပြင်ကန်တာမှာယေရှုကြွလာမဲ့နှမိတ်ဆိုတဲ့ပုံပြင်လေးကိုနားတော်တဆင်ရင်းရွှေလန်းချမ်းမြေ့ကြပါစေကွယ်
ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချိမြင့်ပေးမှာဖြစ်ပါလိမ့်ရှင်။
ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ချင်တယ်ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေတယ်ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညှိုလင့်ချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုအမှုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်နောက်ထပ်ဖုန်းတစ်လုံးနေနဲ့39 46 46 9669တို့ဆက်ွယ်မြင်းမြင်းနိုင်ပါလေရှင
်ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမြင်လာတက်ရောက်ပါစေကိုစိတ်နှပြကျမ်းမာရွှင်လန်းကြပါစေကျေးဇူးတင်ပါတယ်ခင်ဗျာ
ဒီများကိုနာတော့တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တယ်ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။